ဟုတ်ကဲ့ဘာကြောင့်အခုလိုစီရင်ဖို့စစ်ကောင်စီဆုံးဖြတ်နိုင်ပါလဲလို့မေးရမှာပြည်သူ့ပါတီဥက္ကဋ္ဌဦးကကိုကြီးက
ကျွန်တော်တို့ရင်းမြန်တဲ့ဒီကြီးကိစ္စတွေချတယ်အဲ့ဒီကိစ္စတွေချလိုက်လို့ရှိရင်နောက်လူတွေကကြောက်သွားမယ်လို့ပြောလင်းချက်ပေါ့နော်အယူအဆနဲ့ချရတာတွေကလက်ရှိမှာတော့မအောင်ဘူးကျွန်တော်ကိုယ်တိုင်ပထမဆုံးတကယ်တကယ်ကျွန်တော်တို့ကြားကြပြီးတော့ပုံမှန်တစ်ဆယ်ပါးကြီးနဲ့လက်ပြီးကြပါမယ်တော့အမှန်ကိုတက်ချက်ပြီးတော့အဲ့ဒီလူကြီးကြီးတွေချထားတဲ့အတော်ကြီးမှာလည်း26ကျောင်းသားတွေကြောင့်96ဆောက်ချက်ဖြစ်ပြီးတော့ဖြစ်တယ်အဲ့တော့နောက်တစ်ခေါက်ထပ်ကြတယ်ကျွန်တော်တို့ဆောက်ချက်9နဲ့6လောက်ချတယ်ရှိပါရောဒေါ်လာကြီးဖြစ်ပြီးတော့ကျွန်တော်တို့ခံပြီးမှဖိချောင်းမှုတွေကတက်ဖြစ်တယ်ဒါတော့မလို့ဒီလိုလူကြီးတွေချတာဒီလိုမျိုးချတာကြောင့်တော့နိုင်ငံရေးပြဿနာကိုဖြေရှင်းနိုင်လို့လည်းကျွန်တော်တို့မကြောက်နိုင်ဘူးဒါတော့မလို့ဒါကိုဒီချင်းချောက်ကျင်းအနေနဲ့လိတ်ကျော်ရှိနေတော့မှနိုင်ငံရေးလှုပ်ရှားမှုတွေကတက်တော့တော့မှမဟုတ်ဘူ
းဒီပေါ်မြန်မာနိုင်ငံရေးသုံးသပ်သူဦးတန်းစိုးနိုင်ကလည်
းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအကြီးရဲ့ဆက်ဆက်လှုပ်ပြလေးပြည်သူလူထုကသူ့ပေါ်ကြောက်လန့်လေးသူ့ကျွန်တော်နာခံလေးဆိုတာမျိုးသူပြောလို့မရပါဘူးအဲဒါကြောင့်အခုကမြို့ပြတိုက်ပွဲတွေကလည်းပြီးခဲ့တဲ့လာချုပ်ပြန်တော့ပြင်ထန်ပြီးတော့သူလုံလုံရင်အားသူထိခိုက်မှုစိတ်များတဲ့အခါကျတော့မြို့ပြကစံပြပုဂ္ဂိုလ်တချို့သူကအရေးယူတတ်ပြပြဖို့ဟိုရွယ်ပုံရပါလေအ
ဲဒီတော့တက်ကောင်စီရည်မှန်းတယ်လို့ဖြစ်လာနိုင်ပုံပေါ်မေးရမှာဥက္ကကိုကြီးကဆက်ပြီး
တော့အခုဒီတစ်ခေါက်ကျွန်တော်တို့ဒီမိုကရေစီရေးထူထောင်သူတွေအတွက်ကပြုတ်ပြန်မှုကဘယ်လောက်ကြီးပြင်းထန်တာလဲဆိုတော့နိုင်ငံရေးနည်းလမ်းကိုတော့အကျဉ်းချုပ်မှုတွေဖြစ်လာပြီးတော့ဒီနေ့ဆိုင်တော်လာမှရမယ်ဆိုတာမျိုးတိအထူးကိုလက်ဆွမ်းမှုလာပြီးတော့အခုတော့ဒါအရတာတည်ကြည်ဓာရရမှုတွေတန်းတိမှုတွေအဲကျင်းပန်းနှိမ့်ဆမှုတွေဒီမဟုတ်ဒီအိုအင်းတွေမျိုးစုဖြစ်စီခံရတာဒီအဖက်ကြည့်ဒီလောက်အမိထားရင်ကျင်းချုံနေတဲ့အခြေကနိုင်ငံရေးနည်းလမ်းကိုပြန်ပြီးရုံချီလာအောင်ဟိုကျင်းရရမယ်အစားအဲ့ဒီလိုအချင်းချင်းတံတရားလေးကိုပြန်ပြီးလေသွားမယ်ဖြစ်သွားတာအင်မတန်တံတရားကြီးတယ်ပြီးတော့ဒီလေးရဲ့ဆောင်မှုတွေနိုင်ငံတကာစီအားတွေအရေးကြီးမှုတွေကလည်းဆက်ပြီးတော့ညှင့်ပြလာမယ်ဒီလိုအခြေအနေမှာနိုင်ငံရေးခက်ခဲကိုကောင်းကောင်းမပြောင်းနိုင်ဘူးဆိုရင်ကျွန်တော်တို့ဒီပဋိပက္ခတံတရားလေးမှာပုံပြီးတော့နှိမ့်နှိမ့်ကြောက်ရှိတယ်လို့ကျွန်တော်တို့မြင
်ဒီနေရာမှာတကယ်လက်တွေ့အကျိုးဆက်ဖြစ်လာနိုင်ဖို့ကိုစက်နေရာမှာဦးတန်းစွန့်နိုင်က
သူကတော့ဒီအစီအစဉ်ကိုအကောင့်ထည့်ဖို့မဲ့သဘောထားဆုံးကံထားတယ်လို့ကျွန်တော်တို့ယူဆပါတယ်အလုံးအမြင်ကြည့်ပြီးတော့ရက်ဆက်ယုံပါတယ်စစ်ကောင်းဆောင်တယောက်အဖြစ်ကျွန်တော်တို့တွေ့မြင်နေရပါတယ်အဲ့ဒီအတွက်ကိုချင်းမင်းနဲ့ကိုဖြိုးစီရစော်တို့ကတော့တကယ်လို့ဒါသူကြိုးစင်တရားရင်တော့တမိုင်းမှာဘယ်တော့မှမသေးတော့မယ်ဒီသူလူကလေးစားပူယူရမယ်အာဇာနည်ကြီးဖြစ်တော်မူတော့သိကြပါတယ်ခင်ဗျာဒါပေမဲ့ဒီသူလူရဲ့တုံ့ပြန်မှုကတော့အဲ့လောက်တကမှမဟုတ်ပါဘူးကြလေရန်သူများလေကြလေသူဖြစ်စီချင်တာနဲ့ဆန့်ကျင်စွာပြည်သူလူထုရဲ့ဆန့်ကျင်မှုကိုကြုံရလိမ့်မယ်အဲဒီကြုံရမှုကိုမင်းအောင်ဆိုင်အပါဝင်စစ်ကောင်စီတစ်ဖွဲ့လုံးတမန်ရဲ့တန်ခတ်မှုကိုခံစားရလိမ့်မယ်အဲလိုပြစ်မှုမျိုးကျူးလွန်တဲ့လူတွေဟာအလာကနေစပြီးတော့ပေါ်ပေါ်အထိတမန်ကဘယ်တော့မှသူတို့ကိုခွင့်မလွတ်ပါအ
ဲဒီတော့လက်ရှိအခြေအတဲကိုဘယ်လိုဖြစ်ရှင်းသင်ပုံကိုလည်းဥပကိုကြီးက
ဒီကနေ့နေရာမှာကျွန်တော်အာမရှင်ဆက်ကြည့်ရေဆိုင်ဆောင်အဆက်ဆက်မှာပြည်ရောကောင်းနေဆိုတာလည်းဖြစ်အဆက်ဆက်ဖက်ဆက်ပေါ်ဖြစ်ပြီးဒီအော်ဂန်ဒီဖက်ဖက်ပြီးတယ်ဖက်ပြီးတယ်ဒီလိုမျိုးပေါ်ထွက်လာဦးမယ်ဆိုရင်ကျတော်လုံးကြီးတံတရားကြီးကမဆိုးနိုင်အောင်ဖြစ်သွားလိမ့်မယ်အဲ့တော့ကျွန်တော်တို့ကအမီဒီယက်နိုင်ငံမျိုးနဲ့ဒီရှင်ပြန်မှုအပြည်လိုက်ဖို့ကြိုးစားရတဲ့အချိန်မှာကျွန်တော်တို့ကဒီပြည်ထောင်စုတံတရားပုံမှန်ရေးတံတရားတွေမှာပဲတော်ရဲနေတယ်လို့ပြောကြောင်းမှရှိတယ်။ကျွန်တော်တို့ကဒီကိစ္စကလူကြီးတွေမှာဟုတ်တယ်။ဒါကြောင့်မို့လို့ကျွန်တော်တို့ကနိုင်ငံရေးရပြည်လည်းဟိုတစ်ခုရောက်အောင်ဘယ်လိုလုပ်မလဲဆိုတဲ့ဟာကိုအဓိကဤတည်ပြီးတော့ပဲကြိုးစားတင်တယ်။ဆောင်ရွက်မှုတိုင်းဟာလည်းနိုင်ငံရေးအကြီးအကဲကိုလူလူနဲ့နဲ့ပြတ်ချက်ပြီးတော့နားလည်ပြီးတော့ပဲလုပ်တယ်လို့ကျွန်တော်တို့လူဝင်နေ
တကယ်တော့1980ခုနှစ်ပြည်နောက်ပိုင်းတည်တံ့ချခဲ့ပေမဲ့တကယ်မစီရင်ခဲ့တဲ့အပေါ်အခုလည်းအလားတူဆက်မစီရင်ဖို့ပြည်တွင်းအပြင်နိုင်ငံတကာကပါတောင်းဆိုနေကြပါတယ်ခင်ဗျ